သာသနာတော်နှစ်2560ခုနှစ်ကောဇာတကေ1389ခုနှစ်ကဆုံးလာတိုင်း6ရက်2019ခုနှစ်မလာပိုင်း1ရက်တနင်္လာနေ့ညချမ်းခါကာလမှာရှင်ကူနိုင်ငံမောဂဝိပဿနာတရားရှင်နဲ့လုံငန်းရှင်ပြန်ပွားရေးပြပအဖွဲ့ခွဲတက်တစ္ဆာပါရမီဓမ္မရေးတာမှကျင်းပပြီးတော့ရှင်ရင်ကျင်းပရတဲ့၃ရက်တာနေအလုပ်ပေးတရားစခန်းနဲ့၂ရက်တာညချမ်းဓမ္မဒါနဓမ္မပူဇာတရားပွဲတွေများရှင်ရင်ကျင်းပတာအခုချိန်မှာတော့အောင်မြင်စွာပြီးဆုံးပြီပေါ့နော်အဲ့တော့အရင်တို့ဒီကုသိုလ်ကောင်းမှုကြိုးစားပြီးတော့ပြုလုပ်ကြတဲ့အခါကာလမှာအဖက်ဖက်ကနေပြီးတော့တာဝန်ယူပြီးတော့ဆောင်ရွက်ကြတဲ့ကုသိုလ်ရှင်တွေဒီပါပဲအလုံးဟုတ်လားအဲ့တော့ဒီကုသိုလ်ရှင်တွေကိုမိမိတို့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဝမ်းသာဖွယ်ရာဝမ်းမြောက်ဖွယ်ရာစကားပြောကြတာကိုပဲဒါအနုမောဒနာတရားစကားလို့ဆိုတာပါပဲအဲ့တော့ဦးဇင်းတို့ရဲ့စိတ်ထဲမှာခံစားရတာလေးတစ်ခုကနော်အလုံးတရားအထုတ်တဲ့လူတွေလည်းအထုတ်ဝေယဝစ္စာလုပ်တဲ့လူတွေလည်းလုပ်အလုံးကိုကြည့်ရတာတော်တော်ကိုပျော်ပျော်ရွှင်ရွှင်လုပ်နေကြတယ်လို့စိတ်ထဲမှာခံစားရအဲ့တော့ဘာဖြစ်တော့ဆိုတော့အပြောကနည်းနည်းတော့ကူးလာတယ်ဆိုလို့ရှိရင်ဟုတ်လားဘဝမှာလောက်ကန်ဆောင်ရနေတဲ့လူတွေတွေ့တော့တယ်ပဲဒါကြောင့်ဘုံဘုံသားမှာရှိတဲ့တရားတွေတောင်ပြောဖြစ်တယ်လူကြည့်ရတာတော်တော်ကိုပြောနေပုံရတယ်လို့နော်ဝမ်းသာရဲ့ပေါ်စိတ်ထဲမှာအဲ့တော့အနုမောဒနာတရားစကားကုသိုလ်ကောင်းမှုရဲ့နော်အကျိုးကျေးဇူးတွေကိုပြောတာတဲ့တရားစကံပွဲလည်းပြီးပြီဆိုတော့အလုံးအတွက်သတိထားကြရနော်နှုတ်ဆက်တရားစကားသုံးဖို့လည်းပဲနော်သတိပေးတရားစကားဘယ်လိုပဲပြောပြောပုံလေးအဲ့ဒါလေးနည်းနည်းတော့ဦးဇင်းတို့ပြောပါမယ်အဲ့ဒါကိုခုထိုင်ရင်းနဲ့မပြောရကောင်းမလို့လို့စဉ်းစားတယ်စဉ်းစားတော့ဒီထဲမှာပေးတကအသက်ကြီးကြတဲ့တရားယူမှကြီးလည်းပါတယ်အဲ့လုံငယ်လူရွယ်ပိုင်းတွေလည်းအများကြီးပါတယ်။ဒါအသက်အရွယ်ကလေပဲမညီတဲ့အတွက်ကြောင့်အဲ့တမျိုးလေးပြောရင်တော့အပြည့်ဆုံးလို့ထင်တယ်။အဲ့လုံငယ်လူရွယ်တွေအတွက်အရင်ပြောကြတယ်။ကိုယ်ပိုင်အတွေးနဲ့ဘလို့နေကြဘလို့ထိုင်ကြလို့ဘုံဘုံတို့မှာပြောနိုင်တဲ့အရေးအချင်းမရှိပါဘူး။နော်။မြတ်စွာဘုရားဟောပြခဲ့တဲ့တရားဒေသနာတွေကိုပဲဦးဇင်းတို့ပြောရတာရှိပါပဲ။တော်လူငယ်လူရွယ်တို့အတွက်ပြောကျင်တဲ့တရားစကားကပါလေတို့တုတ်တုတ်ပဲပြောကြမယ်နော်ကာရဝမမြတ်စွာဘုရားဇေတဝန်ကျောင်းတိုက်မှာသတင်းသုံးနေတော့ကောတလမင်းကြီးရဲ့အမတ်ဖြစ်တဲ့ဥက္ခလို့အမည်ရတဲ့အမတ်ကြီးမြတ်စွာဘုရားရဲ့ဌာနတော်မောက်ကိုရောက်လာပြီးတော့မြတ်စွာဘုရားကိုရှိခိုးအချာတင်တင်လျောက်ပတ်တဲ့နေရာမှာထိုင်ရင်းနဲ့မြတ်စွာဘုရားကိုစကားတခွန်လျှောက်တယ်ကဲ့မြတ်စွာဘုရားရောဟဏတတိယမြင်းချစ်တဲ့မိဂါရတတိယအလွန်မှချမ်းသာတယ်ဗျာသူ့ရဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုဟာအံ့ဩစရာကောင်းလောက်အောင်ကိုပဲများပြားလာတယ်လို့အဲ့လိုရှောက်တယ်ရှောက်တော့မြတ်စွာဘုရားကတခါကြီးအဲ့ဒီမိဂါရတတိယရဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုကဘလောက်တောင်များတာတုံးလို့အရေးတည်ယူမေးတယ်ဒီတော့ဥက္ကမကမြတ်စွာဘုရားတဲ့အဲ့ဒီမိဂါရတတိယရွှေတွေကြီးကကိုယ်300လောက်ချမ်းသာတယ်တဲ့တခြားတခြားသောတန်ဖိုးကြီးမှလာတဲ့ဥစ္စာပစ္စည်းအသုံးဆောင်တွေဆိုတာကတော့နော်မရေမတွက်နိုင်တော့အောင်ပဲအလွန်များများစွာသာပိုင်ဆိုင်ထားတယ်လို့ဆိုရှောက်တော့မြတ်စွာဘုရားကပါမင်းရှိလဲဆိုတော့တခါကြီးကအဲ့ဒီဥစ္စာပစ္စည်းတွေကိုဥစ္စာပစ္စည်းတွေမဟုတ်ပါဘူးလို့ငါမဆိုလိုပါဘူးတဲ့ဆိုလိုတာကတော့အဲ့ဒီဥစ္စာပစ္စည်းတွေကလည်းပဲဥစ္စာပစ္စည်းတွေပါပဲပေါ့နော်ဒါပေမဲ့လို့အဲ့ဒီဥစ္စာပစ္စည်းတွေဆိုတာဒီမိမင်းခိုးသူမချစ်မနဲ့တတ်တော်သူလို့ဆိုတဲ့ရန်သူမျိုး၅ပါးကဖြစ်စီမဲ့ရှင်လွယ်လွယ်လေးပြည့်စည်သွားနိုင်တာကတရားဆိုရင်မို့တော့ကနဲ့ရောပြောနေတာကတရားနောက်ဆုံးတနေ့အပြီးအပိုင်ဆွပြစ်ထားခဲ့ရမှာကတရားအဲ့လိုအကြောင်းတရားအမျိုးမျိုးတဲ့ကြောင့်တကယ်တန်ဖိုးကြီးမလာတဲ့ဥစ္စာပြည့်စည်တွေလို့တော့မဆိုနိုင်ဘူးတဲ့ဒီလောကကြီးမှာဘယ်လူဘယ်နှက်ကမှအနိုင်ထက်ပြုတ်ပြီးတော့လူလူဖြစ်စီလို့မရတဲ့နိဗ္ဗာန်ချမ်းသာတဲ့အောင်စစ်မှန်တဲ့ချမ်းသာကိုပေါ်ဆောင်ပြီးတော့ပေးနိုင်တဲ့အလွန်တန်ဖိုးမြင့်မားတဲ့အတွက်ကြောင့်ပညာရှိသူတော်ကောင်းများအလွန်မှတန်ဖိုးထားကြတဲ့ တော်ကောင်းတွေမြင်လို့တဲ့ဥစ္စာပစ္စည်းလေးခုနှစ်မျိုးဆိုတာရှိတယ်။အဲ့ဒီဥစ္စာပစ္စည်းလေးခုနှစ်မျိုးကိုပိုင်းဆိုင်မှတန်လေဘဝမှာတကယ်ချမ်းသာတဲ့လူလို့ဆိုနိုင်မယ်လို့မြတ်စွာဘုရားကအဲ့လိုအမိန့်ရှိပြီးတော့ဂါထာနှစ်ပုဒ်ဟောပြတယ်။အဲ့ဒါကလူငယ်တွေအတွက်ပြောခြင်းတဲ့စကားပါပဲ။အဲ့ဒီဂါထာနှစ်ပုဒ်ကဘာပြောလို့တတ္တဒဏ္ဍတိလဒဏ္ဍဟိရိဥတ္တပိယန္တဏသုတ္တဒဏ္ဍစသာဘောစပညာဝေပတ္တမဒဏ္ဍတခါကြီးဟောဒီလောကကြီးမှာစိတ်မနဲ့ချမ်းသာကိုပေါ်ဆောင်နိုင်တဲ့အတွက်ကြောင့်ပညာရှိသူတော်ကောင်းများအလွန်တန်ဖိုးထားပြီးတော့မြင်လို့တော်မူကြတဲ့ဥစ္စာပစ္စည်းကြီးခုနှစ်မျိုးရှိတယ်။အဲဒါကဘာတွေလဲဆိုတော့နံပါတ်၁ဆရာတရားတန်ခါယရနာမြတ်သုံးပါးရဲ့ဂုံအကြီးအသေးနဲ့တကွစိတ်စေတနာရဲ့စွန့်ရည်တက်တီကိုယုံကြည်ခြင်းလို့ဆိုတဲ့တတ္တတရားပြေပြေချာချာမှတ်လို့နော်အသေးစိတ်တော့ရှင်းမပြတော့ဟုတ်လားမိမိရဲ့ကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်တန့်ရှင်းအောင်စောင့်စည်းထိန်းသိမ်းခြင်းလို့ဆိုတဲ့သီလတရားမကောင်းတဲ့အမှုပြုရပြောရတွေးရမှာကိုရှက်တယ်လို့ဆိုတဲ့ရှိရီတရားမကောင်းတဲ့အမှုပြုရပြောရတွေးရမှာကိုကြောက်တယ်လို့ဆိုတဲ့ဝတ္တပတရားမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ဒုက္ခငြိမ်းချောင်းချမ်းသာချောင်းနိလန်အစစ်အမှန်ဖြစ်တဲ့ဒီတရားဒေသနာတွေကိုမျက်မျက်နှုတ်နှုတ်လေးလလိုက်စားမှတ်သားထားလို့ကိုယ့်ရဲ့ခေါင်းနဲ့ကိုယ့်ရဲ့စိတ်ထဲမှာအကြအမြင်တွေများနေခြင်းလို့ဆိုရဲတုဒ္ဒတရားနှမျိုးဝင်တုံမှုမစ္စရိယနဲ့ညိကတွေ့တာမှုလောဘဆိုတဲ့အငြိအကြီးကိုဆေကျော်သုတ်တင်ပြီးတော့ဆွလွတ်နိုင်စွာရှိတယ်လို့ဆိုရဲစာကတရားကိုဘဝကိုခန္ဓာရဲ့အခြေအနေမှာသဘောမှန်ကိုမှန်မှန်ကန်ကန်သိမြင်နားလည်ခြင်းလို့ဆိုရဲပညာတရားဥစ္စာပစ္စည်းကြီးခုနှစ်မျိုးတတ္တသီလဟိရိဝတ္တပတုတ္တသာကပညာအဲ့ဒီဥစ္စာပစ္စည်းကြီးခုနှစ်မျိုးဟာလောကမှာတင်းတင်းရှားရှားရှိတယ်တဲ့ဆက်ပြီးတော့ဒုတိယကထာမြတ်စွာဘုရားအမိန့်ရှိတယ်ယတ္တဧတေတနာအထိအဋ္ဌိယပုရိတ္တဝါသဝေမဟာဒနောလောကေအာဇေယောဒေဝမာနုတိတခါကြီးအခုငါပြောခဲ့တဲ့အဲ့ဒီဥစ္စာပစ္စည်းကြီးခုနှစ်မျိုးကိုဟောဒီလူလောကကြီးမှာယောက်ျားတွေပဲဖြစ်ဖြစ်မိန်းမတွေပဲဖြစ်ဖြစ်ဘယ်လိုလူမျိုးမဆိုတကယ်လို့ဒါပိုင်ဆိုင်ထားခဲ့မယ်ဆိုလို့ရှိရင်တာဝေမဟာဒနောလောကေလောကကြီးမှာအဲ့ဒီပုဂ္ဂိုလ်အလွန်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်လို့ဆိုရမယ်တဲ့မဟာဒနဆိုတဲ့စကားလုံးလေးနဲ့ပြောရအောင်နော်မဟာဆိုတာကြီးကျယ်များမြတ်သောဒနဆိုတာဥစ္စာပစ္စည်းအလွန်ကြီးကျယ်များမြတ်တဲ့ဥစ္စာပစ္စည်းကိုပိုင်ဆိုင်ထားနောက်ခေတ်စကားလုံးနဲ့ပြောရမယ်ဆိုရင်ဘီလျံနာကြီးလို့ဆိုနိုင်တယ်မဟာတကျွေကြီးတွေလို့ဆိုနိုင်တယ်ပေါ့။နော်။တတ္တာတိလဟိရိဥဒ္ဒပတုတ္တစာကပညာတာမိမိတန်တာမှာရှိအောင်လုပ်နိုင်တယ်ဆိုရင်သူတည်တကယ်ချမ်းသာတဲ့လူ။သူ့ရဲ့ချမ်းသာမှုကဘလောက်အာမခံချက်ရှိလဲဆိုရင်တဲ့။နောက်တစ်ပိုက်ထပ်ပြောတာနော်။အာဇေယောဒေဝမာနုတိ။ဒေဝမာနုတိနဲ့တကွာတော့ဟောဒီလူလောကကြီးမှာအာဇေယောဘယ်လူဘယ်နှက်ကမှအနိုင်အထက်ပြုတ်ပြီးတော့လူယူဖြစ်ရှိလို့မရဘူးတဲ့။ကိုတကယ်ပိုင်ပြီဆိုရင်တကယ်ကိုပဲပိုင်တယ်။ပိုင်ဆိုင်မှုမှာအမှားကံကျရှိတယ်။ဒီဝေဒီဥစ္စာပြည့်ရှိဆိုတာကအလွန်ဆုံးပိုင်ရင်တဘောဝါတချို့ကံမကောင်းအကြောင်းမလာတဲ့လူဆိုရင်တဘောဝါတောင်ကောင်းကောင်းမပိုင်လိုက်ရဟုတ်လားဘလောက်ပိုင်နေပဲပြောပြောတဘောဝါပဲဒီတတော်ကောင်းတွေမြင်လို့တဲ့ဥစ္စာပြည့်ရှိကတော့ဒီခန္ဓာကိုပြည့်စည်ရင်ကြလို့ပြည့်စည်ရပြီအလုံးကိုစွန့်ခွာရပြီဆိုတဲ့အခါမျိုးမှာတောင်မှရှောင်းရဘဝရရခန္ဓာမှာမြင့်မြတ်တဲ့အရှိတွေ့တစ်ခုအနေနဲ့ဆက်ပြီးတော့ပိုင်ဆိုင်ခွင့်ရမယ်ဒါကိုပါရမီလို့လည်းဆိုနိုင်တယ်ပေါ့နော်ကောင်းတာတွေဆက်ပြီးတော့ပိုင်တာကိုပါရမီလို့ပြောမယ်နော်မကောင်းတာတွေကိုဆက်ပြီးတော့လည်းပိုင်ရဦးမှာအဲဒါကိုတော့ဘာလို့ပြောမလဲအနုတရလို့ပြောတယ်နော်လောဘဒေါသမောဟတွေခန္ဓာထထဖြစ်တယ်ထထဖြစ်တယ်ထထဖြစ်တယ်အဲဒါကိုဘာလို့ခေါ်လဲအနုတရငွေတုံးကလည်းပဲထထဖြစ်ခဲ့လို့ဒါကြီးကအလေးအကျင့်နေနဲ့အရန်ကျွမ်းကျင်နေတယ်လူချင်းစရာတွေ့တာနဲ့လောဘဖြစ်ဖို့ဘယ်သူမှပင်စရာမလိုအလိုလိုဖြစ်တယ်မကျေနပ်စရာတွေ့တာနဲ့ဒေါသဖြစ်ဖို့ဘယ်သူမှပင်စရာမလိုအလိုလိုဖြစ်တယ်အောင်းဆုံးထဲမှာကိန်းနေနော်အနုတရကိန်းနေဟုတ်လားအဲ့တော့ပြောချင်တာကပါလေနောက်ဒီစင်ကာပူနိုင်ငံကိုလာပြီးတော့ဒါအလုံးလုံးကြားရေပေါ့နော်ပါလေလူငယ်တဘာဝချမ်းသာခြင်းနေစာရရရအရှင်ပြေခြင်းနေဒီစိတ်လူတိုင်းရှိပါတယ်နော်အဲ့တော့ချမ်းသာအစ်စ်အမှန်ဆိုတာပါလေဆိုတာလေးကိုဒီဒေသနာကိုအခြေခံပြီးတော့ကောင်းကောင်းနားလည်လို့ရတယ်ပကတိဥစ္စာပစ္စည်းတွေပိုင်ဆိုင်မှုနည်းသည့်ဖြစ်စီများသည့်ဖြစ်စီတို့ကတော့မြတ်စွာဘုရားဘာကတ်တစ်ချက်မှမထားဘူးရရင်တော့လည်းကောင်းတာပေါ့ဒါပေမဲ့အဲ့ဒါလည်းတရေတေတော့ပြောလို့မရများလို့မကောင်းတာလည်းရှိတယ်ဟုတ်လား ဒါပေမဲ့များလို့မကောင်းတာတော့လူတွေကကြိုက်ပုံရတယ်ဟုတ်လားနည်းလို့မကောင်းတာပဲမကြိုက်တာတော့များတာကတော့ကြိုက်တယ်လို့များနော်များလို့မကောင်းတာတော့ကြိုက်ပုံရတယ်နော်ဒီတကယ်တမ်းတော့သဘာကြည့်ရင်များတာလည်းမကောင်းတာရှိတယ်သူ့ကိုကိုဟာလို့လှုပ်လိုက်တာနဲ့သူကလည်းမင်းလည်းငါဟာပဲလို့ပြန်ပိတ်ပိုက်တဲ့သဘောရှိရဲ့နော်မလွတ်လပ်တဲ့သဘောရှိတယ်ဆိုတော့နားလည်ဖို့လိုတယ်ဒါမဲ့လူတွေကတိမ့်ပိုက်ချင်းရဲ့အရာတာကိုပဲအငမ်းမရရှာနေကြတာတိမ့်ပိုက်ချင်းကြောင့်ဖြစ်တဲ့ဒုက္ခကိုမြင်အောင်ကြည့်ဖို့တိတ်ပြီးတော့တုံတုံညံနဲ့မလွယ်ဘူးပေါ့အဲ့တော့ပြောချင်တာကဘာလဲနောက်စကားကတူတူပြောမယ်ဆိုမှရှင်းနေပြန်ပြီဟုတ်လားအပြောချင်တာလေပဂရီဥစ္စာပြည့်စုံဥစ္စာပိုင်ဆိုင်မှုနည်းသည့်ဖြစ်စီများသည့်ဖြစ်စီယုံကြည်တင်းယုံကြည်တတ်တဲ့စေတနာမျက်သုံးပါးနဲ့စိတ်စေတနာရဲ့စွမ်းရည်တက်တီကိုယုံကြည်ခြင်းဆိုတဲ့တရားတရားမရှိရင်ရင်ရတဲ့လူပဲတရားတရားရှိရင်ချမ်းသာတဲ့လူကောင်းမှုတွေအများကြီးပြုပြစ်ရင်ပြုပြစ်စေမိရမှတစ်ဆင့်ချမ်းသာဒုက္ခကိုရနိုင်တယ်။ဒါပဂတိဥစ္စာပစ္စည်းပိုင်ဆိုင်မှုနည်းလီဖြစ်စီများစီဖြစ်စီကိုချင်းတီလာဖြစ်စီရင်ချမ်းသာတယ်ကိုချင်းတီလာမဖြစ်စီရင်မချမ်းသာဘူး။ဖြစ်စင်တဲ့ကိုချင်းတီလာမရှိဘဲနဲ့လေးလက်တဲ့ချမ်းသာဒုက္ခကိုရဖို့မမျော်နိုင်နဲ့မရနိုင်ဘူး။ကိုလှုပ်ထားတာကိုသိတယ်။ဥစ္စာပစ္စည်းတွေဘေးမှာအပုံလိုက်ကြီးရှိကောင်းရှိမယ်။ဒါပေမဲ့လေးလက်တဲ့ချမ်းသာမရနိုင်ဘူး။အနာဝိဇ္ဇဒုက္ခအပြစ်ကင်းတဲ့ချမ်းသာဆိုတာကိုချင်းတီလာပြည်လုံးမှာရနိုင်တာဟုတ်လားဒါခန္ဓာမှာမှနားလည်ဖို့လိုတယ်ပဂတိဥစ္စာပစ္စည်းပိုင်ဆိုင်မှုနည်းသည့်ဖြစ်စီများသည့်ဖြစ်စီမကောင်းတာကိုရှေ့အောင်ကြောက်အောင်လုပ်မှမတည်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်စိတ်မနဲ့ချမ်းသာမရနိုင်ဘူးလူချင်းရဲ့ပဲရှိသည့်ဥတ္တပရှိမှသာနဲ့လူချမ်းသာဖြစ်နိုင်တာတာမြတ်စွာဘုရားအလိုတော်ကြတော့နော်ပဂတိဥစ္စာပစ္စည်းပိုင်ဆိုင်မှုနည်းသည့်ဖြစ်စီများသည့်ဖြစ်စီမြတ်စွာဘုရားရဲ့ဒေသနာတွေကိုကိုယ်ဘလောက်လေ့လာလိုက်စမှတ်သားတယ်။အဲဒီတုဒ္ဒရှိမှသာလဲတကယ်ချမ်းသာတယ်လို့ဖြစ်မယ်။အဲဒီတုဒ္ဒမရှိရင်မချမ်းသာနိုင်ဘူး။ဟုတ်လား။ပဂတိဥစ္စာပစ္စည်းပိုင်ဆိုင်မှုနည်းသည့်ဖြစ်စီများသည့်ဖြစ်စီစွန့်လွတ်နိုင်စွမ်းရှိမှသာလဲတကယ်ချမ်းသာတယ်လို့ဖြစ်မယ်။စွန့်လွတ်နိုင်စွမ်းမရှိရင်တကယ်မချမ်းသာအောင်။ပဂတိဥစ္စာပစ္စည်းဥစ္စာနည်းသည့်ဖြစ်စီများသည့်ဖြစ်စီကိုယ်ခန္ဓာအကြောင်းကိုတကယ်သိမှသာလဲတကယ်ချမ်းသာတယ်လို့ဖြစ်နိုင်တယ်။တကယ်မသိရင်တကယ်မချမ်းသာနိုင်ဘူး။ဒါကြောင့်ဒါလေးကိုတွဲဖက်ပြီးတော့အနည်းဆုံးတော့စဉ်းစားသိခင်တယ်ခုတရားဘာဝနာတောင်အထဖို့ရောက်လာတယ်ဆိုတော့နော်အကြီးသေးကဒါကိုမစဉ်းစားနိုင်တော့အောင်ညံဖြင်းမယ်မိကြမယ်လို့တော့ဦးစင်ကမထင်ပါဘူးဟုတ်လားဒါတတိပေးတဲ့အနေနဲ့ပြောပြတယ်နော်ဒါကြောင့်တဏ္ဍာသီလခြေရီဝတ္တပတုဒ္ဒစာကပညာနော်ဒီခုနှစ်မျိုးရှိမှသာလေတကယ်ချမ်းသာတယ်ဒီခုနှစ်မျိုးမရှိရင်ပဂရီဥစ္စာပစ္စည်းရှိရှိမရှိရှိရင်ရတဲ့လူများတော့ဖြစ်တယ်လို့နားလည်ရတယ်နော်။ဒါကလူငယ်လူရွယ်တွေအတွက်ပြောတာဟုတ်လား။အော်လူကြီးတွေအတွက်ဂါထာတစ်ပုဒ်ပြောဦးမယ်။နော်လူကြီးတွေတက်ကပါပြောရင်တော့ဘောဓိမင်းသားကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောခဲ့တဲ့ဂါထာလေး။အတ္တနံစီပိယံစင်ညာရခိယနံတုရဖြစ်တံတိဏမင်းညတရံယာမပฏิစကေယပန္တိတော။ဒီကေကပါပြောတော့အတ္တနံစီပြည့်ရခြင်းညာလောကမှာငါအတွက်ငါဟာချစ်စရာအကောင်းဆုံးလို့တကယ်လို့နားလည်မယ်ဆိုရင်လည်းတတော်တိုင်းတတော်တိုင်းဟာကိုယ့်အတွက်ချစ်စရာအကောင်းဆုံးဟာကိုပါပဲကိုယ့်အတွက်အချစ်ဆုံးဟာလည်းကိုပဲတကယ်တမ်းကတော့သူများဆိုတာကိုကမှတဆင့်သွားတာတော်နားလည်ဖို့လိုရနော်အဲ့လိုမျိုးကိုဟာကိုယ့်အတွက်ချစ်စရာအကောင်းဆုံးလို့တကယ်လို့မှတ်မှန်ကန်ကန်နားလည်ထားမယ်ဆိုရင်တဲ့အတ္တနံစီပြည့်ရခြင်းညာရခိယနံသူရခိတံအဲ့ဒီအချက်ဆုံးလို့ဆိုတဲ့အဲ့ဒီကိုယ်ကိုကောင်းကောင်းဆောင်ရှောက်လိုက်ပါတဲ့ဟုတ်တာပေါ့အချက်မှတော့ဆောင်ရှောက်ရမှာပေါ့ဟုတ်တယ်မဟုတ်လားအတ္တနံစီပြည့်ရခြင်းညာရခိယနံသူရခိယံကောင်းကောင်းဆောင်ရှောက်တဲ့နေနဲ့ဆောင်ရှောက်လိုက်ပါတဲ့ဒါဆောင်ရှောက်တယ်ဆိုတာကအန္တရာယ်မကြအောင်ဘေးတွေမတင်အောင်လုံခြုံမှုရှိအောင်အဆင်ပြေအောင်လုပ်ပေးတာကိုဒါဆောင်ရှောက်တယ်လို့ပြောတာမဟုတ်လားအဲ့တော့အရှင်တို့တကယ်ကစောင့်ရှောက်တယ်ဆိုတဲ့စကားလုံးကိုသတ္တမအဖြစ်နားလည်မယ်ရှင်ရင်အိမ်မှာအရန်ဓာတ်တွေလှုပ်ထားမယ်စီယိုတွေခတ်ထားမယ်တော့တွေခတ်ထားမယ်ပစံတန်တိုင်းအပေါင်းတွေငါထားမယ်အဲဒီရှင်ခွေးကြီးတွေမွေးထားမယ်ဟုတ်လားဒါတွေကိုစောင့်ရှောက်တယ်လို့ပြောမှာပေါ့နော်ဟုတ်တယ်အဲ့ဒါလည်းစောင့်ရှောက်တာပဲသို့တော့အဲ့ဒါကအပေါ်ရန်ဆန်တဲ့စောင့်ရှောက်မှုနော်အတွင်းမှာစောင့်ရှောက်ဖို့လိုအပ်တယ်အဲ့ဒါကဘာလို့ဆိုတော့ကိုယ့်ရဲ့စိတ်နှလုံးကိုနော်အလိုဆန္ဒနော်မကျေနပ်မှုတွေးမိုင်းမဲမှုမလိုလားအပ်တဲ့စိတ်အငြိအကြေးရန်သူဝင်းမလာဖို့အတွက်ကာဝယ်ဆောင်ရှောက်ရမယ်အဲ့ဒါကိုဆိုလိုတာ နော်ဦးဇင်းတို့ဒီနေရာမှာအကျဉ်းချင်းစောင့်ရှောက်တဲ့အလက်စားစောင့်ရှောက်တဲ့အနုစားစောင့်ရှောက်တဲ့စောင့်ရှောက်မှုကတော့အကျဉ်းချင်းကိုရှိတယ်။နောက်ဒုသလိုက်တရားတွေမဖြစ်အောင်အရင်စောင့်ရှောက်ရမယ်။ဒုသလိုက်တရားဖြစ်ရင်တော့ကိုယ့်ကိုယ်ကိုလုံးဝစောင့်ရှောက်ရမရဘူး။ပြစ်စလက်ခတ်နော်အန္တရာယ်ဖြစ်နိုင်တယ်။နော်အဲ့ဒီကိုပြုတ်လိုက်တဲ့အမှုကပဲကိုယ်ပြန်ပြီးတော့နှိမ့်ရမ်း။ဒါကြောင့်ကိုယ့်ကိုယ်ကိုစောင့်ရှောက်ထားတယ်လို့မဆိုနိုင်။နော်အလက်စားစောင့်ရှောက်တယ်ဆိုတာကြတော့နော်စိတ်ထဲမှာနော်ကိလေသာမဖြစ်အောင်ကြိုးစားတာ။အနုသာစောင့်ရှောက်တယ်ဆိုတာကတော့ဒီအနုတရားကိလေသာပေအောင်ပြင်ညာနဲ့ဒါကြိုးစားအထုတ်တဲ့အပိုင်းတစ်ရည်ရွယ်တာပေါ့ဟုတ်လားဒါကြောင့်ကိုဟာကိုအတွက်ချစ်စရာအကောင်းဆုံးဆိုတာကိုနားလည်ထားတယ်ဆိုရင်ကိုအလုံးစုံဆုံးဖြစ်အောင်အကောင်းဆုံးနည်းလမ်းနဲ့ကာကွယ်စောင့်ရှောက်ပေးရမယ်တဲ့နော်အကောင်းဆုံးစောင့်ရှောက်တဲ့နည်းဒါတတိပဋ္ဌာန်ဘာဝနာအထုတ်တယ်ဆိုတာအကောင်းဆုံးစောင့်ရှောက်နေတာပဲပဋိဟာတကယ်တမ်းကတော့လုံခြုံရေးတာဝန်ကိုအပြည့်အဝယူထားတဲ့သဘောဝတရားပဲနော်တတိမရှိရင်ဘာအလုံးကြုံမှုမှမရှိဘူး။နော်အခြေအနေပေးတာနဲ့နောက်ဆုံးတိလပြက်တည်အထိနော်အကာအကွယ်မဲ့သွား။နော်အခြေအနေဆိုးသွားတယ်ပေါ့နော်။ဒါကြောင့်တတိဆိုတဲ့နော်ကာကွယ်ရေးတာဝန်ကိုယူတဲ့အဲ့ဒီအဆောင်ရှောက်ကိုအားကိုးပြီးတော့ကိုယ့်ရဲ့ဘဝလေးကိုလုံခြုံမှုရှိအောင်အားထုတ်ရမယ်။ကုတရားဘောင်သာအားထုတ်တယ်။တကယ်တမ်းကအချိန်တိုင်းမှာအာယုံနဲ့တွေ့တိုင်းတွေ့တိုင်းနော်ဒီစိတ်သေးကိုရန်တို့ကဝင်ပြီးတော့နှိမ့်ဆက်နိုင်တာရှိတယ်။ဟုတ်တယ်မလားဒါပါကိုရှုလို့ရတယ်ဆိုတာပေတရုအလုံးနားယူဝါပြီးသားနားလေတယ်ဟုတ်လားအဲ့တော့တတိတစ်ချက်လွတ်လိုက်တာနဲ့စောင့်ရှောက်မှုမဲ့တော်ကြီးစောင့်ရှောက်မှုမဲ့တာနဲ့တန်းပြီးတော့ဝင်ဖို့စောင့်နေတာတွေကအရင်နဲ့ရှိသေးတာပဲတကယ်ကတော့ဒါကြောင့်အရှင်တို့ဒေသနာတစ်ခုရှိတယ်လေနမတေလို့အသက်ရှင်လို့တဲ့ရာဇောတတယောက်ကိုမင်းအဲ့ဒီစီကွက်ထဲမှာစီအပြစ်ထည့်ပေးမယ်ဒါကိုကန်ပြီးတော့မင်းသွားရမယ်သွားရမယ့်နေရာကအလွန်ချမောလှပတဲ့ဇနပရကလျာဏီကပြအတုံးတော်ခံနေတဲ့ပွဲကင်းတွေကနေဖြတ်ချောင်းဒီဘက်ကပွဲကြီးသေးတာကြီးနေတယ်ဒီဘက်ကကာကြီးတယ်မကကနေတယ်အလွန်လှုပ်ခတ်နေတဲ့အနေအထားမျိုးပေတကလည်းအော်တောင်းနေဒီဘက်ကလည်းအရင်ဆက်ဆောင်မှုရှိတဲ့အာယုံဟုတ်လားအဲ့ဒီကြားတွေကနေဖြတ်ပြီးတော့ချောင်းတကယ်လို့မင်းဖြတ်ချောင်းလို့အဲ့ဒီမှာစီတစ်စက်အောက်ကျမယ်ဆိုလို့ရှိရင်မင်းရဲ့နောက်ကပါတဲ့အာနာဘကသားကတခါတည်းမင်းရဲ့ခေါင်းကိုအဲ့ဒီစီတဲ့ကြတာနဲ့ကြကြအောင်ဖြတ်ချပြီးလာပဲတကယ်လို့မင်းစီစက်ကိုအောက်မကြဘဲနဲ့ဟိုဘက်ထိအောင်အောင်မြင်မြင်ယူသွားနိုင်တယ်ဆိုရင်မင်းရာဇုတန်ကလွတ်စီတာယုံဆောင်ပြပေးတဲ့ဥပမာပေါ့နော်အဲ့တော့ကိုဖြစ်ကြည့်ပေါ့အဲ့ဒီစီခွက်ကိုကိုယူသွားမယ်လို့ဖြစ်ကြည့်ပေါ့နော်စီခွက်ရဲ့အပေါ်မှာယာနုံးပြီးအာယုံဆိုက်ပြီးတော့သွားရမယ်ဒီဘက်ကကပြနေတဲ့ဇနဗရကလျာဏီဆေးရောက်သွားရင်စီမောက်သွားအပင်းနေတဲ့ပေးသက်ကြီးကိုဆေးရောက်သွားရင်လည်းစီမောက်သွားမယ်။ဒါတွေကိုသူစိတ်မဝင်စားအောင်မကြိုက်လို့လားမဟုတ်ဟုတ်လား။စီတစ်စက်ကြတာနဲ့သူကောင်းပြတ်မဲ့အန်တွေကိုသူမြင်တယ်။ဟုတ်လား။ဒါကြောင့်မလို့သူကဒီစီခွက်ကိုပဲရန်နှုံးပြီးအာရုံစိုက်ပြီးတော့ပွားရလိမ့်မယ်တဲ့။တမျက်စောပြားကရဟန်းတို့တဲ့ဒီပုဂ္ဂိုလ်ကဒီစီခွက်ကိုအာရုံမစိုက်ခဲနဲ့သူသွားရမလား။မသွားရဘူးတဲ့။ဘယ်ချိန်စိုက်မလို့အချိန်ကြီးစိုက်ရတယ်ဟိုဘက်ကမရောမချင်းစိုက်ရတယ်။အဒေသနာကအလွန်မြင့်မားတဲ့ဒေသနာပါဟုတ်လားအဲ့တော့မြတ်စွာဘုရားကစီကွက်ဆိုတာဘာကိုပြောတာလဲစီကွက်ဆိုတာကာယကတာတတိကိုပြောတာနော်စီကွက်ဆိုတာကာယကတာတတိကိုပြောတာဒီခန္ဓာမှာပြိထားပြီးတော့နေတဲ့အနေအထားကိုစီကွက်လို့ပြောတာဟုတ်လားအဲ့ဒါစီတစက်ကြားတယ်ဆိုတာတတိလွတ်သွားတာကိုပြောတာတတိလွတ်သွားတာနဲ့ခေါင်းချက်ခံရတယ်ဆိုတာကိလေသာဖြစ်တာကိုပြောတာတဲ့ဘာဒီလောက်ပြောလိုက်ရင်အလုံးနားလေသဘောပေါက်တယ်ဒါတတိအစောင်းလျှောက်ကဘယ်အတိုင်းတားတိလိုတယ်လဲဆိုတာလိုပြောရအောင်အချိန်တိုင်းလိုတယ်ဒါကြောင့်မလို့လူကြီးတွေအတွဲအဲ့လိုပြောတာအဆုံးသေးဘူးနော်ကာထာကနှစ်ပါးပဲရှိသေးတယ်ဟုတ်လားကိုဟာကိုအတွက်ချစ်စရာအကောင်းဆုံးလို့တကယ်နားလည်မရှိရင်အဲ့ဒီချစ်စရာကောင်းတဲ့ကိုဘာလုပ်ရမလို့အကောင်းဆုံးလေးနဲ့စောင့်ရှောက်ရမယ်အဲ့ဒါနောက်ထပ်နှစ်ပါးမြတ်စွာဘုရားထပ်ပြောတယ်တိဏ္ဍမေညတရံယာမံပဋိစေခေယပဏိတောတဲ့နော်တိဏအရွယ်သုံးပါးမှာအညတရံရာမှာတဘာဝသောအရွယ်၌ပဋိစက္ခေယပန္တိတော်ဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာအတန်ရှင်းဆုံးအစဉ်ကြုံဖြစ်အောင်ရှင်းကျော်တုတ်တင်လိုက်ပါတဲ့။ဆရာပါကျော်လောဘတတံက85နေဆိုရင်၃ပိုင်းပိုင်းလိုက်ပါ။ဓမ္မအနည်းစိတ်ဒုတိယအနည်း50တတိယ85နေဒါကအတိုင်းနေရမယ်ဆိုရင်ပေါ့လေ။တတံစိတ်နေရမယ်ဆိုရင်ပေါ့လေ။ဟုတ်လား။အဲ့လို၃ပိုင်းပိုင်းပြီးတော့တစ်ပိုင်းပိုင်းမှာလုံးဝတန်ရှင်းတော့အောင်ရှင်းကျော်ဖို့ကြိုးစားပါတဲ့။အဲ့တော့အခုအသက်အစိတ်မကြည့်သေးတဲ့လူတွေပထမပိုင်းပေါ့နော်အသက်စိတ်ကျော်ခဲ့ပြီဆိုရင်တော့ဘယ်ပိုင်းရောက်နေလဲဒုတိယပိုင်းအဲ့တော့အသက်အစိတ်ပထမပိုင်းကတော့ဟုတ်လားဝိရဝါဒနဲ့ကုန်ခဲ့ပြီဟုတ်လား လာဘူးတော့ပါတာနဲ့ကုံပဲလေဘာလို့လှုပ်လို့ကုံသွားမှတော့ကောင်းကောင်းတော့မှမီးတော့ဟုတ်လားကုံသွားပြီခုပဲပန်းရောက်နေတော့တော့ဒုတိယပန်းရောက်နေပြီဟောတချို့ဒုတိယပန်းကိုမချန်တော့ဘူးခုံသွားပြီပျောက်သွားပြီတော့တတိယပန်းရောက်သွားပြီအဲ့ဒီပန်းကိုစင်းရင်စင်းမစင်းရင်တော့ဒီပန်းဆောင်တယ်ကမရှိတော့ဒါပဲလေဒါကြောင့်လူကြီးတွေအတွက်ဆိုအဲ့ဒါကိုပြောတာအဲ့လူငယ်တွေကတတော်တော်ဆေးကြောဖို့တတန်းရပြောမယ်ဆိုရင်ကြံသေးတယ်ပေါ့နော်ဟုတ်တယ်မဟုတ်လားလူကြီးတွေကဆရာကြီးဦးလက်သိန်းပြောတဲ့စကားတိုင်းပြောအောင်လို့ရှေ့တူသေးတော့မယ်ဆိုဟုတ်လားဟောရှေ့တူသေးတော့မှာဟုတ်လားဒါကြောင့်ကိုယ့်ဘဝအခြေအနေကိုကိုယ့်ကိုနားလည်ပြီးတော့ဘာလုပ်ဖို့လိုတော့တော့အရွယ်သုံးပါးမှာတဘာဘာတော့အရွယ်မှာလုံးဝတန့်ရှင်းသွားအောင်ရှေ့ကျော်တုတ်တင်ပေးရမယ်လို့ပြောတာရှေ့ကျော်တုတ်တင်ပေးရမယ်ဆိုတာဘာကိုပြောတာလဲစောစောကအညစ်အကြေးတွေကိုပဲကြီးရတာတော့ပဋိစက္ခေယအပြစ်မနှော့စင်းလုံးချောအောင်ရှေ့ကျော်တုတ်တင်ပေးရတယ်တောင်မို့ဆိုလို့ရဲ့အနေနော်အပြစ်မနှော့စင်းလုံးချောအောင်ရှိကျော်တုတ်တင်ရတည်းဒါကပြောရင်အကျယ်ကြီးပဲနော်ဒီစကားလည်းဟုတ်လားအတော့အကျယ်ကြီးလေးကြီးပြောနေတော့ပြီးတော့မဟုတ်တော့ဟုတ်လား6နာရီခွဲရင်ခန္ဓာပြီးရမှာနော်အတော့ခမုန်းတို့အပေးသားကောင်းတတော်ကောင်းတို့အတွက်အလွန်လဲဝမ်းသာပါတယ်စိတ်ထဲမှာအပျော်လေးလဲကူးဆက်တယ်လို့ထင်ပါတယ်ဟုတ်လားဒါကြောင့်အလုံးအတွက်နော်စိတ်ထဲမှာနော်ပြည့်စင်ပြေးလိုက်တယ်လို့ထင်တယ်တန်မြတ်စွာဘုရားရဲ့ဒေသနာတွေဒါကတော့ကြာဘူးနားပါလဲရှိကြပြီးသားပါနော်အတိပေးစကားဆိုတာတဲ့တိပေးစကားပဲဖြစ်မှာဟုတ်လားနော်အတိပေးတယ်ဆိုတာမတိသေးတာကိုတိအောင်ပြောလိုက်တဲ့အနေအထားမျိုးခုကတိပီးသားတွေပဲများမယ်ထင်ပါတယ်နော်ဒါပေမဲ့ဘာပေးရလဲတတိတော့ပေးရတယ်ပေါ့နော်ဒါတွေကဒီလိုရှိတယ်ပြန်စမ်းမှိသွားတာပေါ့နော်ဒါကြောင့်လူငယ်တွေလူရည်တွေအတွက်ပြောချင်တာကတတ္တသီလဟိရိဥဒ္ဒဘတုဒ္ဒစာကပညာမိမိတတ္တမှာရှိမှသာတယ်တကယ်ချမ်းသာတဲ့လူလို့ဆိုနိုင်တာပါတကယ်ချမ်းသာနိုင်တာပါဟုတ်လားဒါကိုနားလည်ဖို့လိုတယ်နော်လူကြီးတွေတက်ပြောချင်တာကအရွယ်သုံးပါးတဘာဘာတော့အရွယ်မှာပြောင်းရှင်းတန့်ရှင်းအောင်ရှေ့ကျော်တုတ်တရမယ်ကိုဟာကိုတချစ်စရာအကောင်းဆုံးလို့နားလေတယ်ဆိုရင်ကိုကိုကိုအကောင်းဆုံးစောင့်ရှောက်ရမယ်ကာကွယ်ရမယ်ဆိုတာလေးကိုမှတ်သားကြည့်ခြင်းတာဟုတ်လားဒါကြောင့်ပေတပေါင်းသူတော်ကောင်းတို့ဒီအပမတာဆိုတဲ့အတိတရားလက်ကင်ထားပြီးတော့မိမိခန္ဓာမှာထင်ရှားဖြစ်ပေါ်နေတဲ့တဘာဝတရားတွေရဲ့ပုံမှာစွန့်အားရှိသမျှအမှန်အကန်တိမှတ်နေတဲ့သတိပဋ္ဌာန်လုပ်ငန်းစဉ်ကိုကျင့်ကြံကြိုးကိုအထောက်ကြခြင်းဖြင့်နောက်ဆုံးမြင့်ပြည့်မြတ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ဒီလိုအထောက်ကြရသောဒါနာသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့ဒီငဲ့ညာပုညမြတ်နိဗ္ဗာန်ကိုလင်းညာထောက်ချမြတ်မောပြုဝေရစေကုန်တော်ဟုပတ္တနာအောင်စုပြုကြကုန်ရာတည်း